မြန်မာနိုင်ငံမှာ1988ခုနှစ်လူလူအောင်ကြွမှုကြီးမစတင်ခင်ဂျွန်လာမှာဖြစ်ခဲ့တဲ့ចောင်းသားလှုပ်ရှားမှု25နှစ်ပြည့်အထိမ်းအမှတ်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။1988ခုနှစ်မတ်လမှာစတင်ခဲ့တဲ့ကိုဖုံးမော်အရေးခင်းကနေပြီးတော့ဒီ1988လူလူအောင်ကြွမှုကြီးအထိကြဲကြဲပြန့်ပြန့်ဖြစ်ဖို့အတွက်ဂျွန်လာအရေးခင်းဟာအရေးပါတယ်လို့88ចောင်းသားခေါင်းဆောင်တွေကဒီကနေ့အခမ်းအနားမှာပြောကြပါတယ်။ရန်ကုန်စက်မှုတက္ကသိုလ်မှဖြစ်ပွားခဲ့တဲ့ចောင်းသားဆန္ဒပြပွဲတစ်ခုမှစက်မှုတက္ကသိုလ်ចောင်းသားကိုဖုံးမော်လုံဒိန်ရဲရီရဲ့လက်ချက်နဲ့တည်ဆုံခဲ့ရပါတယ်။အဲဒီကနေပြီးတော့ចောင်းသားလှုပ်ရှားမှုတွေဟာရန်ကုန်တက္ကသိုလ်အထိကူးဆက်ခဲ့တာကြောင့်တက္ကသိုလ်တွေအပိတ်ခံခဲ့ရပါတယ်။ဒါပေမဲ့1988ဇွန်လဇန်မှတက္ကသိုလ်တွေပြန်ဖွင့်တဲ့အခါမှာចောင်းသားတွေကရန်ကုန်တက္ကသိုလ်ပင်မမှာစုဝေးပြီးတော့အဲ့ဒီအချိန်တုန်းကတပါတီအာဏာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြမှုတွေကိုဇက်တိုက်ပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဂျွန်လကုန်ပိုင်းမှာတက္ကသိုလ်တွေကိုရက်အကန့်အသတ်မရှိပိတ်ခဲ့ပေမဲ့လည်းចောင်းသားလှုပ်ရှားမှုတွေဟာရပ်တန့်မသွားခဲ့ပဲ1988 August လရောက်တဲ့အခါမှာတနိုင်ငံလုံးအတိုင်းအတာနဲ့ရှစ်လေးလုံးလူလူအောင်ကြွမှုကြီးအသွင်နဲ့စတင်နိုင်ခဲ့တာဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြို့တောင်ဝင်းနှင်းစီစားတောက်ဆိုင်မှာကျင်းပခဲ့တဲ့1988ဇွန်လအရင်ခင်မှာငွေရတုအခမ်းအနားကိုအဲ့ဒီအချိန်တုန်းကဥဆောင်လှုပ်ရှားခဲ့ကြတဲ့ចောင်းသားခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ရှင်။